ပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းတော်လမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်တယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ဒီမောင်းကပထမတိုက်ခိုက်မှုအပြီးနာယောင်းတွင်ဖြစ်တဲ့အနီးနားကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်းတည်ပြီးဆိုတဲ့သတင်းတွေနဲ့ဆန့်ကျင်နေပါတယ်။ရဲတပ်ဖွဲ့ကရှားဖွေရဲဖြစ်တဲ့မော်ရိုကိုနိုင်ငံပေါ်အသက်22နှစ်အရွယ်ယူနော့အပူရာကော့ထာဒီဘာစီလိုနာနဲ့95မိုင်အကွာလောက်တာမန်ကျန်းကျေစာကမ်ဘရော့စ်မြို့ဒီမြို့နှမျိုးတို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ကောင်းဆောင်ဖြစ်နိုင်တယ်လို့ယူဆပါတယ်။အကြမ်းဖက်တိုက်ခိုက်မှု2ခုအတွင်းမှာလူ14ဦးသေဆုံးခဲ့ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာ13ဦးနဲ့ကမ်ဘရော့စ်မြို့က2ဦးသေဆုံးတာပါ။ကမ်ဘရော့စ်မြို့မှာတိုက်ခိုက်မှုကလည်းလမ်းတော်လမ်းလာတွေကိုကားနဲ့ဝင်တိုက်တာဖြစ်ပြီးတော့တိုက်ခိုက်သူတွေကားတွေကထွက်ပြေးမှရဲကတနက်နဲ့ပြစ်ပြီးတော့အသေးဖမ်းမိခဲ့ပါတယ်။ကမ်ဘရော့စ်မြို့မှာရဲလက်ချက်နဲ့သေဆုံးတဲ့မတင်ကားပွဲအကြမ်းဖက်သမားတွေကတယောက်ကအသက်18နှစ်အရွယ်မူဆာဥကဘာဆိုသူဖြစ်ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာကားမောင်းတဲ့သူလို့ယူဆရတယ်ဆိုပြီးစပိန်သတင်းတွေမှာဖော်ပြခဲ့ကြတာပါ။ဒါမင်းလည်းတောက်ချာနေညာပိုင်းဒေတာရင်းရုပ်တံအစီအစဉ်တစ်ခုနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့အဲ့ဒီမစ္စတာဥကဘာဟာဘာစီလိုနာမှာတိုက်ခိုက်တဲ့ကားကိုမောင်းတဲ့သူဖြစ်ပုံမရဘူးလို့ရဲကပြောသွားခဲ့ပါတယ်။သူတို့အဖွဲ့ဟာဒီချက်ကြီးမားတဲ့တိုက်ခိုက်မှုကြီးလုပ်ဖို့စီစဉ်ထားခဲ့ပုံရတယ်လို့ရဲကယူဆပြီးတော့သူတို့အဖွဲ့ဝင်တွေတုံးတဲ့အိမ်မှာမတော်တဆပောက်ကွဲမှုတစ်ခုဖြစ်လို့သူတို့အကြံစီအနှောက်အယှက်ဖြစ်သွားပုံရတယ်လို့ဆိုပါရည်။အဲ့ဒီအိမ်ကပောက်ကွဲမှုကြောင့်လူအ ਨੇ ဆုံးတဦးသေဆုံးပြီးတော့နောက်တဦးကိုရဲကဖမ်းဆီးရမိခဲ့ပါတယ်။ကြာသပတေးနေ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာလူ၄ဦးကိုဖမ်းဆီးမိခဲ့ပြီးတော့ပထမတိုက်ခိုက်မှုရဲ့ရင်မောင်းအဘူရာကော့အပါဝင်နောက်ထပ်၄ဦးကိုရဲကအစာဖွေနေစေဖြစ်ပါလိမ့်ရှင်။